ဝါဝေးကုမ္ပဏီအနေနဲ့မျှော်လင့်မှထားတဲ့အခြေအနေမျိုးတွေကတော့မကြုံခဲ့ရဘူးဆိုရင်ဒီနှစ်ကုန်မှာကမ္ဘာနံပါတ်၁စမတ်ဖုန်းထုတ်တဲ့ကုမ္ပဏီဖြစ်သွားကြည့်ရှိတယ်လို့ကုမ္ပဏီရဲ့မဟာဗျူဟာရေးရာအကြီးအကဲကပြောလိုက်ပါတယ်။ဒီပြောဆိုချက်ကအမေရိကန်ရဲ့တရားဝင်ကြောင့်ကုမ္ပဏီဆောင်အားကိုထိခိုက်သွားနိုင်ခြေရှိတယ်ဆိုတာပြလိုက်တာဖြစ်နိုင်ပါတယ်။ဒီနိုင်ငံရှင်ရဲ့မြို့မှာကျင်းပတဲ့လူသုံးရက်စီပစ္စည်းပြပွဲမှာရှောင်ယန်းကအဲ့လိုပြောလိုက်တာပါ 5G မျိုးဆက်သစ်ဆက်တူရည်ဤပညာပိုင်းကနေဟွာဝေးဤပညာကုမ္ပဏီကိုဖယ်ထုတ်ထားဖို့တခြားနိုင်ငံတွေကိုအမေရိကန်ကတရားတိုးပေးနေချိန်မှာပဲဟွာဝေးရဲ့မဟာဗျူဟာပိုင်းအကြီးအကဲကပြောလိုက်တာပါ 5G ဆက်တူရည်ကုမ္ပဏီဤပညာမှာဟွာဝေးကုမ္ပဏီကိုထိတ်တန့်ဥဆောင်ကုမ္ပဏီတစ်ခုဖြစ်ဥစားထားကြပါတယ်မျှော်လင့်မထားတဲ့တခုခုသာဖြစ်မလာဘူးဆိုရင်ဇရုဒလီလာဘတ်မှာကျွန်တော်တို့ဟာကမ္ဘာနံပါတ်1ဖြစ်သွားမှာပါပဲအဲ့ဒါနဲ့အခုတော့အဲ့ဒီနေရာကိုရောက်ဖို့ကျွန်တော်တို့နည်းနည်းထပ်ဆောင်ရပါတော့မယ်လို့တမရဒွန်နဲ့ထရန့်ကိုပဲဖြစ်ဖြစ်ပုံစံရေးစစ်ကိုပဲဖြစ်ဖြစ်တိုက်ရိုက်ခြင်းလို့ပြောရဲရှောက်ယန်းကပြောပါပါတယ်။ဟွာဝေးကုမ္ပဏီကိုအမေရိကန်ဆွေးနွေးကပြီးခဲ့တဲ့လမှာညီမင်းစင်းသွင်းလိုက်တဲ့အတွက်အမေရိကန်ကုမ္ပဏီတွေအနေနဲ့ဟွာဝေးကုမ္ပဏီကိုအစိုးရအတည်ပြုချက်မရဘဲပစ္စည်းတွေရောင်းချတာကိုပိတ်ပင်ကန့်သတ်လိုက်တာဖြစ်ပါတယ်။အမေရိကန်ဆွေးနွေးရည်လို့ဆောင်ချက်ဟာရုံးနဲ့အမေရိကန်ကြားပုံစံရေးဆိုင်ရာငင်းပွားနေတာရဲ့တစ်စိတ်တစ်ပိုင်းမှာဟွာဝေးလူတို့ဤပညာကုမ္ပဏီတွေဟာကုန်သွယ်ရေးမျိုးဝက်ချက်တွေကိုခိုးယူနေပြီးစိုက်ဘာလူမျိုးရေးကိုချိန်ချောက်နေတယ်လို့အမေရိကန်ကဆွဆွဲထားပါတယ်။